ိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့တွေကကမ္ဘာလက်ခီးသွားများလေပတ်လေးရှိတဲ့မြေအောက်ကြောက်လန့်ကူအတွင်းကိုထိုင်းလူငယ်ဘောလုံးအသင်းကကျောင်းသားလူငယ်၁၂ဦးနဲ့နီးပြဆရာ၂ဦးတို့စနေနေ့ညနေပိုင်းကလေးကတွားရောက်လေပတ်ရာကနေလှိုင်းကူအတွင်းကမထွက်နိုင်ပဲပျောက်ဆုံးနေလို့ရှာဖွေခဲ့ကြရတာမှာအခုတော့ကလေးတွေအားလုံးကိုအသက်ရှင်ရဲ့တွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့သူတို့ကိုကယ်တင်ဖို့အခက်အခဲရှိနေစေဖြစ်ပါတယ်ဒီအကြောင်းကိုထိုင်းခြေဆိုင်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ
်အရှေ့မီတာ9မိုင်လောက်ရှိတဲ့လှိုင်းကူအတွင်းမှာပျောက်ဆုံးနေတဲ့ကလေးတွေနဲ့ပတ်သက်လို့ထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့စတဲ့အာဏာပိုင်အဖွဲ့အစည်းတွေအပြင်ကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကအပူတရင်ရှာဖွေမှုတွေကိုစနေနေ့ကလေးကလှုပ်ဆောင်ခဲ့ပေမဲ့တနင်္ဂနွေနေ့ညနေအထိအဲ့ဒီကလေးတွေကိုရှာမတွေ့သေးပါဘူးအဲ့ဒီကလေးတွေဟာမြေအောက်ကြောက်လှိုင်းကူအတွင်းကိုလဲပတ်ရင်းနဲ့လမ်းမပြီးပျောက်ဆုံးခဲ့ပုံရတယ်လို့လဲထိုင်းမျိုးသမီးတို့ကရှင်းပြပါတယ
်အလုံးပေါင်း၁၂ယောက်အဲ့ဒီဆိုင်အစကြောင်းတည်းမဟုတ်ဘောเนาะတခြားကြောင်းပေါ့ပါတော့ဘောเนาะချင်းလိုက်မျိုးကမှာဘောเนา
ะဟုတ်ကဲ့
ကလေးလေးဗာလဲဘောလုံးကွင်းတက်ဗာလဲဘောလုံးအာကစားဗာလဲအာကစားတော့ပြင်ကြတော့ပေါ့ပြင်ကြတော့သူ့ကြောင်းစရလေးလဲကလေးလဲအဲ့လိုဘောခေါ်တော့လဲလိုက်တော့ပေါ့အဲ့ဒီကိုထဲမှာပေါ့နော်အဲကိုကဟိုအထည်ကြီးရှိတယ်လေသူတို့ကစက်ပင်နဲ့ဟိုဘောလုံးကလည်းဖဏသူတို့ချုတ်ထားလိုက်တယ်ဒီဂျိုဖဏနဲ့သူတို့လမ်းဆောက်တော့ကြတော့သူ့ကြောင်းစရနဲ့အဲ့လိုပေါ့မနေ့ညနေအေးကလေးကပေါ့နော်ကလေးလေးပဲပျောက်သွားတယ်လေအခုထိလည်းစမတွေ့သေးဘူးမထွက်လာကြသေးဘူ
းအဲ့ဒီအထဲကိုကဘာနဲ့ခီးသွားတွေကထိုင်းလူမျိုးတွေပါအလဲပတ်ဖြစ်သွားလာလေးရှိပေမဲ့အခုလိုမျိုးမိုးရင်းကာလမှာတော့အဲ့ဒီလိုင်ကူတွေကစိုးရိမ်စရာရှိတယ်ဆိုပြီးဒေသခံတွေကပြောပါတယ်အဲ့ဒီလိုင်ကူဟာစစ်ပင်အမြင့်တွေလိုနေရာပေါင်းစုံကိုထိုးထွက်နေတဲ့အပေါက်တွေရှိတဲ့အတွက်တတ်မှတ်ထားတဲ့လမ်းညော်တိုင်းသာသွားလို့ရတယ်လို့သိရပါတယ်။လမ်းမှာသွားရင်တော့ပြန်ထွက်ဖို့ခက်ခဲတယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဂူထဲမှာစမ်းကြောင်းနဲ့စဲပြင်းတွေလည်းရှိပြီးမိုးရွာရင်စမ်းကြောင်းရည်တွေတက်လာတတ်တယ်လို့လည်းဆိုပါတယ်။အဲ့ဒီအတွက်စမ်းကြောင်းရည်တွေနဲ့မို့ဝင်ပေါက်လိုဖြစ်နေတဲ့နေရာတချို့ကိုမတွေ့နိုင်ပေမဲ့ရေကျရင်တော့အပေါက်တွေရှာတွေ့နိုင်တယ်ဆိုပြီးကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကခံမှန်းကြပါတယ်။ဒါပေမဲ့အထဲမှာတောင်ကျရည်တွေရှိတာမို့စိုးရိမ်စရာတော့ရှိတယ်ဆိုပြီးသူမကဆက်ပြောပြပါတယ
်။ရတယ်အောက်ဆီဂျင်လည်းရတယ်ပေါ့နော်။တကူဝကြောက်တယ်ဟိုစိုးရည်တွေမှမိုးလေရွာဆိုသူအဲ့ဒီကူထဲမှာပဲလာဝင်ဒီလာလေမှသူတို့လည်းစိတ်ကူတယ်ပေါ့နော်။သူကရည်လေပေါ့နော်ရည်လေပက်တယ်ဒီမှကလေးလည်းတကယ်တော့သူအခုထိမထွက်လာသေးဆိုတော့ကလေးလေးတခုတခုဖြစ်သွားနိုင်တော့ပေါ့။
အခုကြောက်လိုင်ကူဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့တာချီလေးမြို့နဲ့အနီးဆုံးလေးဖြစ်ပါတယ်။အခုပျောက်ဆုံးနေတဲ့ကလေးတွေဟာအသက်17နှစ်ကနေအသက်18နှစ်ထိရှိတဲ့ကလေးများဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်။အခုနောက်ဆုံးရရှိတဲ့သတင်းတွေအရကလေးကျောပေါ်ကြီးတစ်လုံးနဲ့ဖုံးတစ်လုံးကိုဂူအတွင်းကစမ်းကြောင်းမှာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။